အာရှပစိဖိတ်ဒေသမှာလုံခြုံရေးအခြေအနေဆိုးရွားလာနေတဲ့ပေါ်ဂျပန်ဝန်ကြီးချုပ်ယိုရှိဟီကိုနိုဒါကသတိပေးပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်နိုဒါဟာကမ္ဘောဒီးယားနိုင်ငံမှာကျင်းပနေတဲ့ဒေသတွင်းထိပ်သီးအစည်းအဝေးပြင်ပမှာအမေရိကန်သမ္မတဘရက်အိုဘားမားနဲ့အင်္ဂါနေ့ကတွေ့ဆုံဆွေးနွေးခဲ့တာပါ။တရုတ်နိုင်ငံနဲ့ဂျပန်အပါအဝင်အမေရိကန်ရဲ့မဟာမိတ်နိုင်ငံအများအပြားကြားနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတာပိုပြီးဆိုးရွားလာနေတဲ့အချိန်အာရှပစိဖိတ်ဒေသစီမန်တိုင်ပြုဦးတည်တဲ့အမေရိကန်ရဲ့မကြသေးခင်ကမူဝါဒကိုသူကြိုးဆိုပါတယ်လို့ဝန်ကြီးချုပ်နိုဒါကသမ္မတဥပမာကိုပြောခဲ့ပါတယ်။သူတို့နှစ်ဦးကြားဆွေးနွေးပွဲဟာအမေရိကန်နဲ့ဂျပန်နှစ်နိုင်ငံအကြားသူအဆိုအဖြင့်တာမန်ထက်ထူးခြားတဲ့မဟာမိတ်ဆက်ဆံရေးကိုထပ်လောင်းအတည်ပြုဖို့နောက်ထပ်အခွင့်အရေးတစ်ခုဖြစ်ပါတယ်လို့သမ္မတဥပမာကပြောခဲ့ပါတယ်။တရုတ်နဲ့တခြားနိုင်ငံတွေအကြားနယ်မြေပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့ကိစ္စမှာဘယ်ဘက်ကမှယက်တီတာမျိုးမလုပ်ပါဘူးလို့အမေရိကန်ကပြောထားပါတယ်။ဒါပေမဲ့လည်းဒီတာတွင်းမှာအမေရိကန်ကအင်အားချိန်ခွင်ရှာညှိဖို့လှုပ်လာတာဟာတရုတ်နိုင်ငံအင်အားကြီးထွားလာတာကိုထိန်းချုပ်ဖို့ရည်ရွယ်တာဖြစ်တယ်လို့တရုတ်တို့ကတန်တရားရှိပါတယ်။မစ္စတာနိုဒါနဲ့ဆွေးနွေးပွဲမှာတော့လည်းကောင်းယာရုကနေအနားယူတော့မဲ့တရုတ်ဝန်ကြီးချုပ်ဝမ်ဂျားပေါင်နဲ့ဆွေးနွေးပွဲမှာတော့လည်းကောင်းနေပြည်ပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့ကိစ္စနဲ့ပတ်သက်ပြီးသမ္မတဥပမာကလူသိရှင်ကြားပြောဆိုခဲ့တာမရှိပါဘူး။